ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုညီလာခံအစည်းအဝေးကိုနေပြည်တော်မှာကျင်းပနေပြီးအချိုးကျရွေးကောက်ပွဲစနစ်ဖက်ဒရယ်ပြည်တော်စုအရေးနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုအလေးပေးဆွေးနွေးခဲ့တယ်လို့ပြည်ခိုင်ဖြိုးဗဟိုကော်မတီဝင်တဦးကပြောပါတယ်။နေပြည်တော်မှာ3ရက်ကျင်းပမယ့်အစည်းအဝေးမှာပါတီဥက္ကဋ္ဌသူရဥရွှေမန်းလည်းတက်ရောက်နေပြီးပါဝင်ဆွေးနွေးခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။ဇွန်လ22ရက်နေ့ကနေဇွန်လ24ရက်နေ့ထိနေပြည်တော်မှာ3ရက်ကြာကျင်းပမယ့်ပြည်ခိုင်မျိုးပါတီဗဟိုကော်မတီစည်းဝေးမှာပါတီဥက္ကဋ္ဌပါဝင်ဗဟိုလုံးမှုဆောင်တွေဗဟိုကော်မတီဝင်တွေနဲ့တက်ရောက်နေကြတာပါဇွန်လ22ရက်ပါတီအစည်းအဝေးပထမဆုံးနေ့မှာတော့ပြည်ခိုင်မျိုးပါတီဝင်ဝင်ကြီးတွေကသက်ဆိုင်ရာတိုင်းနယ်ပြည်နယ်တွေမှာသူတို့လှုပ်ဆောင်နေတာတွေကိုပြောပြတာတွေရှိသလိုဒီကနေ့ဇွန်လ23ရက်နေ့ဒုတိယနေ့အစည်းအဝေးမှာတော့အချို့ကြရွေးကောက်ပွဲစနစ်ဖက်ဒရယ်ပြည်ထောင်စုအရေးနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုပြည်ခိုင်မျိုးပါတီဝင်တန်မကြီးဟောင်းတွေကဆွေးနွေးခဲ့ကြတာလေဘိုးကော်မတီဝင်တူဖြစ်တဲ့ဦးလာဆွေကပြောပါတယ
်ပထမနေ့ကတော့ဝီကြီးချုပ်တွေကသူတို့တိုင်းမှာဘာတွေဘာလမ်းတွေဖောက်ပါတယ်စတိုင်းဆောက်ပါတယ်အဲ့ဒါတွေတော့ပါတီဝင်ကဘလောက်ရပါပြီဒါတွေပဲပြောပါတယ်တိတ်မထူးကြပါဘူးနောက်ဒုတိယနေ့မှာတော့ကျွန်တော်တို့ကဘာပြောဒီနေ့ပေါ့နော်ဒီနေ့ကျတော့ကျွန်တော်တို့ PR စနစ်ရယ် PR စနစ်အကြောင်းရယ်နောက်တကဟိုဖရက်ဒရယ်အကြောင်းရယ်ခြေကဝုတွေပြုပြင်ရေးဆိုင်ရာအကြောင်းရယ်သုံးခုကိုပညာရှင်တွေအဲ့တာမကြီးဟောင်းတွေသူတို့ကနေဒီလာထားတာတွေကိုကျွန်တော်တို့တင်ပြပါတယ
်။သုံးရက်ကြာကျင်းပနေတဲ့ဒီအစည်းအဝေးကိုပြည်သူ့တော်ဥက္ကဋ္ဌလည်းဖြစ်ပြည်ခိုင်မျိုးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့သူတော်ဥရွှေမန်းလည်းတက်ရောက်ခဲ့ပြီးတော့လက်ရှိပြည်တော်စုအစိုးရပုံစံမှာအာဏာခွဲဝေကျင့်သုံးနေပေမဲ့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေမှာအာဏာရရှိမှုအလွန်နှဲပါနေတဲ့အချက်တွေကိုပြင်ဆင်ဖို့လိုအပ်တယ်ဆိုပြီးတော့လည်းဆွေးနွေးခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ဦးလာဆွေက VOE ကိုအခုလိုပြောပါတယ
်။ပတ်သက်လို့သူဒီနေ့ပြောတာကတိုင်းဒေသကြီးတွေမှာပေါ့လေအဲ့ဒီအမားရောဖရက်ဒရက်ဆိုတာအခြေခံဥပဒေရကိုရှိပြီးသားပေါ့ဒါပေမဲ့တိုင်းဒေသကြီးကြီးတွေကအာဏာတရားဖို့မရှိဘူးအဲ့ဒါကိုရှိအောင်လို့လုပ်ရမယ်ရှိအောင်လုပ်တာဟာပြောင်းသူအစိုးရကိုစန့်ကျင်တာမဟုတ်ဘူးမိမိရဲ့အခြေခံဥပဒေပါခွင့်ကိုဆောင်ရွက်တာပဲဖြစ်တယ်လို့သူကပြောပါတယ
်ဒီပြည်ခိုင်မျိုးဘိုးအစည်းအဝေးကိုပြည်သူအများကလည်းမကျင်းပခင်ကတည်းကစိတ်ဝင်စားစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ပြည်ခိုင်မျိုးပါတီဥက္ကဋ္ဌလည်းဖြစ်ပြည်သူ့တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရဥရွှေမန်းက2015ရွေးကောက်ပွဲအပြီးမှာပြည်ခိုင်မျိုးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဟာညွန်ပေါင်းအစိုးရဖွဲ့ကောင်းဖွဲ့သွားရနိုင်တယ်လို့ပြောဆိုမှုအပေါ်ပြည်ခိုင်မျိုးဗဟိုကော်မတီအကြံပေးဦးအောင်တောင်းကပါတီဝင်တွေရဲ့ရှေ့မှာဥက္ကဋ္ဌအနေနဲ့ဒီကိစ္စကိုဖြေရှင်းပြောဆိုရမယ်ဆိုပြီးတော့ပြည်တွင်းမီဒီယာအချို့ကိုပြောဆိုထားတာကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့ဒီအစည်းအဝေးကျင်းပနေတဲ့နှစ်ရက်စလုံးမှာတော့ဦးအောင်တောင်းကိုယ်တိုင်ကလည်းအစည်းအဝေးကိုတက်ရောက်လာတာမတွေ့ရသလိုသူတော်ဦးရွှေမန်းကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒဇုံတရာပြောဆိုသွားခဲ့တာမရှိဘူးလို့ဦးလာဆွေကပြောပါတယ်
ကျွန်တော်တို့တော့အဲ့ဒါဘာမှမတွေ့ပါဘူးခင်ဗျဖြေရှင်းတာတွေမတွေ့ပါဘူးဥအောင်တောင်းလည်းမလာဘူ
းဒီအစည်းအဝေးကိုပြည်သူတွေစိတ်ဝင်စားနေတဲ့နောက်တစ်ချက်ကတော့ပြည်ခိုင်မျိုးပါတီအနေနဲ့2015ရွေးကောက်ပွဲအတွက်ဘယ်လိုပြင်ဆင်မလဲဆိုတာတွေကိုဘိုးကော်မတီဝင်တွေအကြားမှာဆွေးနွေးကြမလားဆိုတဲ့အချက်ဖြစ်ပါတယ်ဒီအချက်နဲ့ပတ်သက်ပြီးတော့ဥလဆွေကို VOE ကမေးမြန်းကြည့်တဲ့အခါမှာတော့ဥလဆွေတို့ကိုအဲဒီ2015ရွေးကောက်ပွဲအတွက်ဒီဘိုးကော်မတီဆွေးမှာတစုံတရာပြောဆိုတာမျိုးရှိသလားဆရာတို့ဘက်ကလည်းဘာတွေမျိုးသူတို့ကိုမေးဖို့မျိုးရှိပါသလဲခင်ဗျအ
ဲ့ဒါတော့ကျွန်တော်ကမေးထားတယ်ကျွန်တော်မေးဖို့လုပ်နေတယ်ဘယ်သူ့ကိုပဲနေရာမှာရွေးခံမှာခံဆိုင်မှာလေအဲ့ဒါပြောမှာလားလို့ဟိုသူပြင်ရရှိပြလို့ရအောင်လေအဲဘယ်သူ့ကိုဥရဆွေကိုဘယ်မှာပြိုင်ပေါ့အဲ့လိုမျိုးပြောမှာလားမပြောဘူးလားလို့ကျွန်တော်တို့ဆရာလေးပြေးထားတယ်မေးရရှိမေးပါဆိုကျွန်တော်အဲ့မှာဖြေထားတယ်ကျွန်တော်အဲ့လိုမေးဖို့လို့ကျွန်တော်အစီအစဉ်လုပ်ထားတယ
်2015ရွေးကောက်ပွဲအတွက်ပေါ့နော်ဒီဘိုးကော်မတီကတက်ရောက်လာတဲ့အစည်းအဝေးတက်တဲ့ဘိုးကော်မတီဝင်တွေကိုဒီထိပ်ပိုင်းကဝင်ကြီးတွေတို့တော်ပင်ထိပ်ပိုင်းကဘိုးလုံးမှုဆောင်တွေကဘလို့တွန်းအပ်ပေးတာမျိုးတွေများရှိတယ်လဲဆရာဦးလာဆွေခင်ဗျအ
င်အားတိုးတက်ရေးတို့ဘာလို့ပေါ့နော်2015မှာဝင်ကြီးချုပ်တွေကပြောကြတယ်ပုဂ္ဂိုလ်ခင်မတရားမင်မဲ့လုံရီကိုင်းအပေါ်မှာမူတည်တာဖြစ်တဲ့ဆိုလုံရီကိုင်းရှိအောင်တကယ်ပြည်သူလူထုအကျိုးဆောင်ရွက်ရပါအဲဒါမျိုးတော့တွန်းအပ်ပေးတာပေါ့
ပြည်ခိုင်မျိုးပါတီဟာအရင်ဆွေးရလက်ထက်တုန်းကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းဆိုပြီးရှိခဲ့ရတာကနေ2010ရွေးကောက်ပွဲမတိုင်မီမှာပဲအသင်းကိုပါတီအဖြစ်နဲ့အသွင်ပြောင်းခဲ့တာဖြစ်ပါတယ်လက်ရှိအချိန်မှာတော့တမရဦးသိန်းစင်ကိုယ်တိုင်ကလည်းစေအစိုးရကနေအရသာအစိုးရပုံစံပြောင်းတဲ့နေရာမှာပြည်ခိုင်မျိုးပါတီကနေရွေးကောက်ပွဲဝင်ပြီးတော့တမရဖြစ်လာခဲ့သလိုအစိုးရအဖွဲ့ဝင်အတော်များများဟာလည်းရွေးကောက်ပွဲအနိုင်ရပြည်ခိုင်မျိုးပါတီဝင်တွေကနေစိတ်ကြိုက်တင်မြှောက်ထားတဲ့သူတွေလည်းဖြစ်ပါတယ်။အာဏာရပါတီကြီးတစ်ခုဖြစ်တဲ့ပြည်ခိုင်မျိုးပါတီဟာအုပ်ချုပ်ရေးမှန်တိုင်မှန်တမကဥပဒေပြည်ရေးမှန်တိုင်ဖြစ်တဲ့လွှတ်တော်နှစ်ရက်ပေါင်းပြည်တော်စုလွှတ်တော်မှာလည်းကိုယ်စားလှယ်ဦးရေစုစုပေါင်း336ဦးနဲ့ရပ်တည်နေတာလည်းဖြစ်ပါတယ်ခင်ဗျာ။